ခုရက်ပိုင်းအတွင်းထိုင်းနိုင်ငံကတကဘာလုံးကရုပ်မြင်သံကြားပရိသတ်ကိုဆွဲကင်လှုပ်တဲ့သတင်းကတော့ရေရှာနေတဲ့ဂူထဲမှာပိတ်မိနေတဲ့ကျောင်းသားလေး12ယောက်နဲ့သူတို့ရဲ့နှီးပြဆရာကိုဂူထဲကနေကယ်တင်တဲ့သတင်းမှာဒီသတင်းနဲ့ပတ်သက်ပြီးထိုင်းအာဏာပိုင်တွေဘက်ကဘလို့ပဲပုံကယ်တင်ခဲ့လဲဆိုတာတိတိကျကျပြောတာမျိုးမရှိသေးပေမဲ့ရင်ငုံသမားတွေရဲ့ပြောဆိုချက်အရခလေးတူကိုရင်ငုံသမားနှစ်ဦးရှေ့နောက်ရံပြီးကယ်ထုတ်ခဲ့တယ်လို့ပြောကြပါတယ်။ဒါကြောင့်နိုင်ငံတကာသတင်းဌာနကြီးတွေမှာပုံများနဲ့သရုပ်ဖော်ပြီးတင်ပြလာတာတွေ့ရပါတယ်။ဒါပေမဲ့အခုတခါကယ်ဆယ်ရေးအဖွဲ့မှပါဝင်တဲ့ထိုင်းနိုင်ငံက Navy Seal ရာရှိဟောင်းတူကခလေးတွေကိုမေဆေးလိုဆေးမျိုးပေးပြီးခေါ်ထုတ်လာတာဖြစ်တယ်လို့ပြောပြလာပါတယ်။ Commander Chayanata ကကလေးတွေဟာနိုးတဝက်အိမ်မောကြနေပုံရတယ်လို့ဆိုပါတယ်။သူတို့ကိုရေငုပ်ဝတ်စုံဝတ်ပြထားပြီးထန်းစင်နဲ့သေလာတာဖြစ်ပါတယ်။တချို့ဆိုလက်ချောင်းလေးတွေလှုပ်နေတာတွေ့ရတယ်လို့ AFP သတင်းဌာနကပြောပါတယ်။အခုလိုကလေးတွေကိုထန်းစင်နဲ့သေလာစင်မှာဂူလန်းတစ်လျှောက်မှာဆရာဝန်တွေချထားပြီးမကြာခဏစစ်ဆေးမှုတွေလည်းပြုလုပ်တယ်လို့ပြောပါတယ်။သူတို့အဆိုအရကလေး၁၂ယောက်လုံးကိုအခုလိုပုံစံနဲ့သေလာတာဖြစ်ပေမဲ့နီးပြတော့မပါဘူးလို့ပြောပါတယ်။ဂူပြင်ကိုပြန်ထွက်တဲ့လမ်းဟာရေတွေကိုဖြတ်ရတယ်လို့အတက်ဆင်းလမ်းတွေလည်းရှိပါတယ်။အသက်25နှစ်ရှိပြီဖြစ်တဲ့နီးပြဆရာကတော့ရေလဲငုံနိုင်တဲ့လမ်းလဲလျှောက်ဖို့အင်အားရှိတယ်လို့ဆိုပါတယ်။အခုလိုသတင်းတွေထွက်ပေါ်လာချိန်မှာပဲထိုင်း Navy Sea အဖွဲ့ရဲ့ Facebook မှာပထမဆုံးအနေနဲ့ကလေးတွေကိုကယ်တင်တဲ့ဗီဒီယိုထုတ်ပြန်လိုက်ပါတယ်။ဒီနေရာမှာရင်ခုန်သမားအများအပြားပါဝင်ပြီးသူတို့ဟာဆက်သီးတက်ထားတဲ့ကျူးများကိုရေထဲကနေဝိုင်းပြီးဆွဲတင်နေတာကိုပြနေပါတယ်။အဲ့ဒီမှာအစိမ်းရောင်ထန်းစဉ်ပုံစံမှာလူတင်လာပြီးရေထဲကဆွဲတင်လိုက်တာကိုတွေ့ရပါတယ်။အလားတူအင်္ဂါနေ့ကတိုင်းအစိုးရစစ်ကောင်းဆောင်ပရာယုတ်ကကလေးတွေကိုရှုပ်ထွေးလာတဲ့အခုကယ်ဆယ်ရေးမှာစိတ်တွေကြောက်ကြရဖြစ်မှာဆိုလို့မေဆေးအနှဲငယ်ပေးပြီးခေါ်ယူခဲ့ပါတယ်လို့ပြောပါတယ်။ဘယ်လိုပုံစံနဲ့ကလေးတွေကိုခေါ်ယူလာတာဖြစ်စီအော်မြင်မြင်နဲ့စီစဉ်တကြဆောင်ရွက်နိုင်ခဲ့တာမှာထိုင်းတနိုင်ငံလုံးအောင်ပွဲခံရရှိနေကြပါပြီ။ထိုင်းနိုင်ငံထုတ်သတင်းစာကြီးတွေရဲ့ကောင်းကြီးတွေအားလုံးမှာဒီသတင်းကိုဂုံယူဝင်ကြွားစွာနဲ့ဖော်ပြနေကြပါတယ်။ဒီဘောလုံးအသင်းသားတွေကူတဲကိုဝင်သွားတဲ့နေ့ကကလစ်တူရဲ့မွေးနေ့ပွဲကျင်းပဖို့ဖြစ်ပါတယ်။အခုသူတို့ကျောင်းကတငယ်ချင်းတွေကဒီကလေးတွေစင်းဝါစင်းပြီးကျောင်းပြန်တက်ချိန်ကြရင်မွေးနေ့ပွဲကိုပြန်ပြီးကျင်းပမှာဖြစ်တယ်လို့ပြောဆိုနေကြပါတယ်ခင်ဗျာ။